နာသိမ်းမှုကိုကန့်ကွက်ဆန့်ကျင်ကြတဲ့ရန်ကုန်မြို့ကဆန္ဒပြပွဲတွေကိုအကြမ်းဖက်ဖြိုခွဲမှုနဲ့ပတ်သက်ပြီးသတင်းရယူနေရင်းအေဘီသတင်းဌာနကဓာတ်ပုံသတင်းထောက်ဦးသိန်းစောအပါအဝင်6ဦးဖမ်းဆီးခံခဲ့ရတာပါဒီသတင်းထောက်6ဦးကိုပြီးခဲ့တဲ့ရက်ပိုင်းတုန်းကပုံမှန်905ကကြီးဆိုတဲ့ဒီတက်မတော်ပြိုကွဲအောင်လှုံ့ဆော်မှုလှုံ့ဆော်မှုပုံမှန်နဲ့တရားစွဲဆိုထားတာဖြစ်ပါတယ်ဒီနေ့မတ်လ24ရက်နေ့မှာတော့တရားလူကအမှုရုပ်သိမ်းခဲ့တဲ့အတွက်ပြန်လည်လွတ်မြောက်လာပြီဖြစ်တယ်လို့ဦးသိန်းစောရဲ့အမှုမှာလိုက်ပါဆောင်ရွက်ပေးနေတဲ့တရားလုပ်တော်ရှင်းဒီတော်တင်စာဦးက VOE ကိုပြောပါတယ်
။သူကဘွေးလုံးကျော့ပြီးခဲ့လို့ပြောတာပါရှင့်။တရားလုပ်ကိုယ်တိုင်ရုပ်သိမ်းလိုက်တဲ့အတွက်ကြောင့်လို့ဥပဒေကလည်းကောက်ခွင့်ရမရှိဘူး။သူကလည်းကောက်ခွင့်ရမရှိတဲ့အတွက်ကြောင့်လို့တရားစုကြည်ကရာဇဝတ်ကျင်းလုံးလေးခုလေးရချက်ချင်းမရှိအစ်တရုပ်သိမ်းလိုက်တာပါရှင့
်။ပြန်လွတ်လာတဲ့ AP ဓာတ်ပုံသတင်းကြောင့်ဦးသိန်းစောကလည်းတခြားသတင်းဌာနကသတင်းတောက်တွေပါပြန်လွတ်ပေးဖို့ဒီကနေ့ပြန်လွတ်လာတဲ့အချိန်မှာတောင်းဆိုသွားပါတယ်။
ဒီနေ့တင်ပါတယ်အခုလည်းမစမ်းပါတော့ဆံမြဖို့တဲ့အားလုံးဝိုင်းပြီးကြိုးစားပေးတဲ့အတွက်လည်းကျေးဇူးတင်ရတဲ့လူအားလုံးကိုကျေးဇူးများတင်ပါတယ်ပြောတင်ပါတယ်တင်မကောင်းတာတော့ကျွန်တော်လုပ်ဖို့ကံပဲဒီလိုပေါ့နော်အားလုံးရှင်းနေသေးရောအဲ့တော့လည်းအမြန်ဆုံးလို့မြောက်ပါတယ်လို့ဆုတောင်းပေးပါတယ
်ခမရွတ်မျိုးမရဲစခန်းကဒုရဲမှုမျိုးဦးကတရက်လိုလှုပ်ပြီးဦးသိန်းစောအပါအဝင်7 day သတင်းဌာနကသတင်းတာဦးအောင်ရဲကိုဇီးကွက်သတင်းဌာနကသတင်းတာဦးဟိန်ပြည့်စောအလွတ်တန်းသတင်းတာဦးပညာဦးMPA သတင်းဌာနကဦးရဲမျိုးခန့်တို့ကိုရုံးထုတ်ခဲ့တာမှာဦးသိန်းစောတယောက်ပဲအမှုပိတ်သိမ်းပြီးပြန်လွတ်ပေးလိုက်တာဖြစ်ပါတယ်။ကျန်တဲ့သတင်းတောက်တွေကိုတော့မူလအတိုင်းအမှုဆွဲထားပြီးမနေ့ပြန်မှာမြန်မာနောင်သတင်းတောက်မက်ကေဆွန်နှွေးကိုထောင်တွင်းယာယီတရားရုံးမှာပဲရုံးထုတ်စစ်ဆေးဖို့ရှိတယ်လို့70သတင်းဌာနနဲ့မြန်မာနောင်သတင်းဌာနတွေကသတင်းတောက်တွေရဲ့ရှေ့နေဒေါ်နီလာခိုင်ကပြည်ဝေးကိုပြောပါတယ်။
ဟိုကအခုဒီသတင်းထောက်ကဘာကဒီတည့်ရလူပေါ့နော်တည့်ရလူကအကုန်လုံးကမာယုကဆိုရယ်ဆိုအကုန်လုံးဒီစကမ်းကတည့်ရလူပဲတည့်ရလူကနေပြီးတော့မှရုပ်သိမ်းတာရုပ်သိမ်းနေဟာဟာဒါလည်းကအပေါ်ကနေတက်ရအရာဒီရုပ်သိမ်းတာပဲဖြစ်နေတယ်အဲ့တော့ဒီကြီးကြီးရုပ်သိမ်းတာမဟုတ်ဘူးတက်ရကဒီပိုင်းကြီးနဲ့လာလို့ကသူ့ရှိနေတော့မသိဘူးဒီကရှောက်တာကိုဆိုတော့ဒါကကမ်းမန်ဖြစ်ဖြစ်မဟုတ်ဘူးကသူကအင်ဂျင်နီယာကနေတာနဲ့တက်တဲ့တတိယနောက်ဖြစ်တဲ့အတွက်နော်အပေါ်ကနေပြီးတော့ဒီလိုရရင်ညှိတာကြတော့နော်တည့်ရလူဖြစ်တဲ့ရဲကနေပြီးတော့မှရုပ်သိမ်းတာပါရှင်ပုံမှန်ပုံမှန်အတိုင်းတော့မဟုတ်ဘူးရှင်နော်ဒီရင်းသတင်းတောက်ကြည့်တော့ရုပ်သိမ်းတို့မလျှောက်ဘူးလေတည့်ရလူကိုယ်တိုင်ကရုပ်သိမ်းကိုလျှောက်တဲ့ခါမှာဟောဖြစ်မှာဆိုတော့အဲ့ဒီပုံမှာကျွန်တော်တို့ဒီချတဲ့အမိပုံမှာကြည့်ပြီးတော့ဆက်လက်ပြီးတော့လုံဆောင်သွားမှာလို့ရှိပါတယ်အမကံရမှုလေကျွန်တော်တို့ဆက်ပြီးတော့လုံဆောင်ပြီးမယ်နောက်ပြီးတော့ဒီအခုဒီဒီသတင်းတောက်ကြည့်လဲဒါတည့်ရလူကရုပ်သိမ်းဟောတယ်ဘောနော်ဒီဖြစ်စဉ်လေးကိုကျွန်တော်တို့က
လက်ရှိအခြေအနေမှာဖမ်းဆီးခံရတဲ့သတင်းတောက်တွေအတွက်အာမခံရရှိရေးကိုကြိုးစားနေတယ်လို့အမှုလိုက်ရှင်းနေတွေကပြောပါတယ်7 day သတင်းဌာနစီးကွက်သတင်းဌာန MPA သတင်းဌာနတို့ကသတင်းတောက်တွေနဲ့အလွတ်တန်းသတင်းတောက်တအူးတို့ကိုလာမယ့်ဧပြီလ6ရက်နေ့ရုံးချင်းပြန်ချင်းထားတယ်လို့လည်းဒေါ်နီလာခိုင်ကပြောပါတယ်ပုံမှန်905ကကြီးနဲ့အပြစ်ရှိတယ်လို့တရားရုံးကအမိန့်ချရင်တော့အမြင့်ဆုံးထောင်နဲ့3နှစ်အထိချခံရနိုင်ပါတယ်ဒီပုံမှန်ဟာအာမခံရနိုင်တဲ့ပုံမှန်မျိုးမဟုတ်ပေမဲ့တရားသူကြီးရဲ့စင်ကြုံတရားနဲ့အာမခံပေးနိုင်တဲ့ပုံမှန်ဖြစ်တယ်လို့ရှင်တွေကပြောပါတယ်ဒီလူတွေလိုပဲတခြားပြည်နယ်နဲ့တိုင်းတွေဖြစ်ကြတဲ့နေပြည်တော်ပသိမ်ဘိတ်ပြည်နယ်ပဲခူးမျိုးတို့မှာလည်းဖမ်းဆီးခံထားရတဲ့သူတွေရှိတယ်လို့အလွတ်တန်းဓာတ်ပုံသတင်းတောက်အပါအဝင်တခြားသတင်းတောက်တချို့နောက်အက်ဒီတာချုပ်နဲ့သတင်းတိုင်းတွဲဖက်တိထောက်သူတချို့လည်းဖမ်းဆီးထိန်းသိမ်းခံထားပါတယ်လက်ရှိမှာအချင်းချခံနေရတဲ့ဖမ်းဆီးခံသတင်းတောက်ပေါင်းတရာချင်းကျော်ရှိနေပါတယ်ဒီထဲကတချို့သတင်းသမားတွေဘယ်နေရာမှာချုံနှောင်ထားတယ်ဆိုတာကိုမသိရတယ်လို့ဘယ်ပုံမှန်နဲ့အမှုဖွင့်ထားတယ်ဆိုတာလည်းရှင်းရှင်းလင်းလင်းမသိရပါဘူး။ပြီးခဲ့တဲ့ရက်ပိုင်းတုန်းကတောင်ကြီးမြို့မှာနိုင်ငံသားအလွတ်သတင်းထောက်ပိုလန်နိုင်ငံသားဟာသတင်းရယူနေတဲ့အချိန်မှာဖမ်းဆီးခံခဲ့ရပါတယ်။အလွတ်တန်းသတင်းထောက်ဦးစိုးရာစာထွန်းအပါအဝင်တခြားအလွတ်တန်းသတင်းထောက်တချို့လည်းဖမ်းဆီးထိန်းသိမ်းခံထားဆဲဖြစ်ပါတယ်။ဖေဖော်ဝါရီလတရက်နေ့မှာတက်မတော်ကအာဏာရယူခဲ့ပြီးတဲ့နောက်အခုအချိန်အထိသတင်းမီဒီယာအသီးသီးကသတင်းတောက်40နဲ့အထက်သတင်းရယူနေရင်းနဲ့ဖမ်းဆီးထိန်းသိမ်းခံခဲ့ရပြီးတော့လက်ရှိမှာတော့10ဦးထက်မနည်းဟာပုံမှန်905ကကြီးနဲ့တရားစွဲဆိုခံထားပါရရှင်